ပြည်တွင်းစစ်တမ်းခံခဲ့ရတဲ့ဆီးရီးယားနိုင်ငံမှာအက်စ်အစ်စတန်စစ်သွေးကြော်တွေအန်ဒီကင်းရှင်းသွားပြီဖြစ်တဲ့ကြောင့်အမေရိကန်အနေနဲ့နောက်ထပ်အသက်သွေးကြော်တွေနဲ့အကုန်ကျမခံတော့ဘဲပြန်လည်ရုပ်သိမ်းတော့မှာဖြစ်တဲ့ကြောင်းသမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ဘက်မှာအမေရိကန်ကအားပေးထောက်ခံထားတဲ့ကတ်တပ်ဖွဲ့တွေနဲ့ထိုးစစ်ဆင်နေတဲ့တူရကီတို့ကြားအမေရိကန်ကဂျောင်းဝင်ညှိနှိုင်းခဲ့ပြီးတဲ့နောက်ရရှိခဲ့တဲ့အဖြစ်အခက်ရစေးခိုင်မာနေပြီဖြစ်တဲ့ကြောင်းအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းသမ္မတထရန့်ကမနေ့တုန်းကပဲအင်ဗျူရောကနေကြေညာခဲ့တာပါဒီသတင်းတင်ပြရေးအတွက်တခြားလူတွေတာဝန်ယူကြလိမ့်မယ်လို့လည်းပြောလိုက်ပါတယ်အဲစစ်သွေးကြွတွေကိုအမေရိကန်ကနှိမ်နင်းရမှာအဓိကမဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေနဲ့မြောက်အတ္လန္တိတ်စာချုပ်နေတိုးဖွဲ့ဝင်မဟာမိတ်တူရကီနိုင်ငံတို့ကြားဆီးရီးယားနိုင်ငံနဲ့မှာတိုက်ခတ်နေတာတွေအဆုံးသတ်နိုင်အောင်အမေရိကန်ကအောင်မြင်မြင်ကြောင်းဝင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းလည်းသမ္မတကပြောဆိုခဲ့တာပါတူရကီဆိုရကအချမ်းဖက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေတူရကီနဲ့ဆီးရီးယားနယ်စပ်ကနေရှင်းလင်းမှုရည်ရွယ်ပြီးထိုးစစ်ဆင်ခဲ့တဲ့တူရကီနိုင်ငံကစစ်ဆင်ရေးတွေအဆုံးသတ်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့ပြီးနိုင်ပိုင်းကျမှာပဲသမ္မတထရန့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်